Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ28ရက်တောက်ကြနေညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူ့မြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25လို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ဤတန်းစမဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့တောင်ကိုရီးယားမှာချထားတဲ့အမေရိကန်သက်တုံးကွင်းတုံးစနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုလိုပဲပယ်ချလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံတက်ရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်မနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြမှာက NLC ပါတီဗဟိုဥပဒေအကြံပေးတရားလွှတ်တော်ရှိနေကြီးဦးကိုနီလုံခြံတက်ပြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တမ်းများရှိသူဖြစ်ပြီးတော့လွတ်မြောက်နေစေဦးအောင်ဝင်းခိုင်ကိုအခုနောက်ဆုံးတွေ့ရတဲ့နေပြည်တော်ပတ်ဝန်းကျင်မှာရှာဖွေဖမ်းဆီးနိုင်ရေးဝန်တစ်ဆောင်ကိုတင်ထားတဲ့နဲ့ပတ်သက်ပြီးတော့
သူကနေပြည်တော်ဘေးအစည်းဝင်တာလွတ်မြောက်သွားတယ်ဆိုတာသိရတဲ့တကြောင်မလို့ကျွန်တော်ကနေပြည်တော်ဘေးအစည်းဝင်ပတ်ဝန်းကျင်ကိုကျွန်တော်တို့ပါဝင်နှံ့ထုတ်ပေးပါဦး
အကျိုးဆောင်ရှင်နေကြီးဦးနေလာကတိုင်းဒေသတရားလွှတ်တော်မှာခြောက်ထားလိုက်တဲ့အကြောင်းမကြားခင်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါပြင်ထိုင်းနိုင်ငံကဘစ်ကစ်ဆက်ရုံတစ်ခုမှာမြန်မာလူသမားတွေကိုနှစ်ဖက်သဘောတူရဲ့အတိုင်းလောက်ခမပေးတဲ့တဲ့အပြင် VOA ကနေမြန်မာနိုင်ငံဆက်စပ်အသင်းချုပ်နဲ့တွေ့ဆုံမေးမြန်းခန်းကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်တဲ့တဲ့တွေကိုကိုအောင်လည်းဦးနဲ့နန်းလောင်တို့ကကြီးညာပေးသွားမှာပ
ါတောင်ကိုရီးယားမှာချထားတဲ့အမေရိကန်သက်ဒုံကွင်းတုံးစနစ်အတွက်ဒေါ်လာ10,000ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပယ်ချလိုက်ပါတယ်တောင်ကိုရီးယားဆိုရကမြင်းနဲ့စောက်အောင်တွေစိုက်ထုတ်ပြီးအမေရိကန်ကထက်တုံးဝင်းတုံးစနစ်ချထားပြီးလက်ပတ်ပို့နဲ့မုံမှန်ထိတဲ့ရံမှာအကုန်ကြခံဖို့နှစ်နိုင်ငံကြားလက်ခံထားတဲ့ရည်ရည်ချက်အတိုင်းအပြောင်းအလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအစင်းနဲ့ထက်တုံးဝင်းတုံးစနစ်တောင်ကိုရီးယားမှာချထားရေးအမေရိကန်သမ္မတဟောင်းဘရက်ကိုဝါမားနဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟဲတို့ကြားပြီးခဲ့တဲ့နေ့ထဲမှာပဲသဘောတူထားတာဖြစ်ပါတယ်တောင်ကိုရီးယားသမ္မတဟောင်းကတော့ဒုံခွင်းတုံးစနစ်ချထားရေးအတွက်လွှတ်တော်ရဲ့အတူပြုချက်ရယူဖို့ကြိုးပမ်းရမှာနောက်ထပ်တောင်ကိုရီးယားအနေနဲ့အကုန်ကြခံစရာမလိုဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်။ဒါပေမဲ့ဝါရှင်တန်မှာမနေ့ကရိုက်တာသတင်းဌာနနဲ့မီးမြန်းခန်းတွေကုန်ကျစရိတ်ကိုတောင်ကိုရီးယားကပေးရမယ်ဆိုပြီးသမ္မတဖရန့်ကပြောခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနအရာရှိအောင်တူကတော့ကုန်ကျစရိတ်ဟာခန့်မှန်းရင်ဒေါ်လာ1.2 ဘီလီယံလောက်ရှိမယ်လို့ပြောဆိုခဲ့ပေမဲ့အမေရိကန်အနေနဲ့ဒုံးကွင်းဒုံးစနစ်ကိုရောင်းချဖို့စမ်းသပ်မရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပြည်ထောင်စုစီးပွားရေးပိတ်ဆို့တံခတ်မှုအစ်တွေချမှတ်ပြီးငြင်းငြင်းချင်းချင်းဖြစ်ရှိမှုလိုလားကြောင်းအင်ဂျီရောကတွစ်ဆုံမီးမြန်းခန်းတွေသမ္မတဖရန့်ကပြောဆိုခဲ့ပေမဲ့နောက်ဆုံးမှာကြီးမားတဲ့ brief ကမျိုးနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေတဲ့အကြောင်းပြောဆိုသွားပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ချင်းချမှုတွေနဲ့ပတ်သက်လို့ဒီကနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအစ်စ်မြင့်အစည်းအဝေးတရက်ကိုအမေရိကန်နိုင်ငံခြားဝန်ကြီး Rex Tillerson ကဦးဆောင်ကျင်းပမှာပါ။ဒါဟာမစ္စတာ Tillerson ကုလသမဂ္ဂမှာပထမဆုံးအကြိမ်ပွဲဦးထက်တွေ့ရတာလည်းဖြစ်ပါတယ်။ကြာရာပြီးနေ့က Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာမစ္စတာ Tillerson ကမြောက်ကိုရီးယားဘက်ကနောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလှုံ့ဆော်လာမယ်ဆိုရင်တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားအပေါ်တန်ခတ်ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့တတိပေးပြောဆိုထားတဲ့အကြောင်းပြောဆိုသွားပါတယ်။ဒီပြောဆိုမှုနဲ့ပတ်သက်လို့တရုတ်အစိုးရဘက်ကတကယ်ပဲအဲ့ဒီလိုသတိပေးခဲ့ခြင်းရှိမရှိဆိုတာကိုတော့တရုတ်နိုင်ငံခြားရေးဌာနကအတည်ပြုခြင်းမရှိသလိုညှင်းဆန်းပြောဆိုတာလည်းမရှိခဲ့ပါဘူး။ဝန်ကြီးတယ်လီဆန်ကတော့မြောက်ကိုရီးယားနဲ့ပတ်သက်လို့အမေရိကန်ကချမှတ်ထားတဲ့မဟာဗျူဟာမှာတရုတ်နိုင်ငံရဲ့အကူအညီယူပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုဗီအာပေးသွားဖို့လည်းပါဝင်တယ်လို့ပြောပါရယ်။မြောက်ကိုရီးယားအနေနဲ့နောက်ထပ်နျူကလ িয়ার စမ်းသပ်မှုတွေလုပ်မယ်ဆိုရင်တရုတ်နိုင်ငံအနေနဲ့တိကျတန်ခတ်ပိတ်ဆို့မှုတွေလုပ်သွားမယ်ဆိုတာကိုမြောက်ကိုရီးယားကိုအသိပေးတဲ့အကြောင်းတရုတ်အစိုးရကအမေရိကန်အစိုးရကိုပြောခဲ့တယ်လို့ဝန်ကြီးတယ်လီဆန်ကကြာရာပြီးနေ့မှာပြောဆိုခဲ့တာပါ။တရုတ်အစိုးရအနေနဲ့မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေကိုအဆုံးသတ်စေချင်ပေမဲ့လို့ကုလသမဂ္ဂဆုံးဖြတ်ချက်မပါဘဲတနိုင်ငံနဲ့တန်ခတ်ပိတ်ဆို့အရေးယူတာမျိုးကိုတော့ဆန့်ကျင်ထားတာပါ။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တယ်လို့စားတောက်ကုန်နဲ့လောင်စာဆီအထိကတင်ပို့နေတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါကြောင့်ကုလသမဂ္ဂရဲ့ပြန်လည်ချက်ကိုမြောက်ကိုရီးယားဘက်ကလိုက်နာဖို့တရုတ်ရဲ့ဩဇာကိုအသုံးပြုပြီးတရုတ်ရဲ့ဩဇာကိုအသုံးပြုဖို့အမေရိကန်တို့ကဖိအားပေးနေတာဖြစ်ပါတယ်။
အာဖဂန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေကနှစ်စဉ်နေတိုင်းလုံးလို့ရှိတဲ့နေဦးရည်စစ်စင်ရေးစတင်ဆင်နွှဲရမှာပြည်ပကကျူးကျော်သူတွေအဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်သွားမှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တောက်ချန်နီကမီဒီယာတွေအတွက်ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မန်ဆူရီလို့အမည်ပေးထားတဲ့စစ်စင်ရေးတရက်ကိုအာဖဂန်နိုင်ငံတဝန်းကပြည်နယ်ပေါင်း34ခုမှာဒီကနေ့မနေ့ကပဲစတင်လိုက်တဲ့အကြောင်းပြောဆိုထားတာပါ။ပြီးခဲ့တဲ့နှစ်ထဲအမေရိကန်ရဲ့အဝေးထိန်းတုံး လေယာဉ်နဲ့တိုက်ခတ်မှုကြောင့်တည်ဆုံးသွားတဲ့တာလီဘန်ခေါင်းဆောင်မူလာအက်တာမန်ဆူအာကိုကွန်ပျူတာအနေနဲ့စစ်ဆင်ရေးကိုအမိပေးထားတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။စစ်ဆင်ရေးအတွင်းတမယိုးကျနဲ့ပျောက်ကြားတိုက်ခတ်မှုတွေအသေးခံဘုံကွက်မှုတွေအတွင်းလူတွေဖောက်ခွဲရေးပစ္စည်းတွေနဲ့စီးပွားရေးမှန်းချက်တွေကိုအောင်မြင်အောင်ကျူးဝတ်မဲ့အကြောင်းလည်းတာလီဘန်စစ်ကောင်စီရဲ့ကြေညာချက်ကဖော်ပြထားပါတယ်။အာဖဂန်ကာဝါယီဝန်ကြီးဌာနပြောခွင့်ရသူကတော့အပြစ်မဲ့ပြည်သူတွေကိုတိုက်ခတ်မဲ့ဝါရဖြတ်ချင်မှုတက်တက်သာဖြစ်တဲ့အကြောင်းပြောဆိုပြီးတာလီဘန်တပုံတွေရဲ့ကြေညာချက်ကိုဖယ်ချလိုက်ပါတယ်။အာဖဂန်တပ်တွေအနေနဲ့အပြစ်ဝပြင်ဆင်ထားပြီးအရင်နှစ်တွေကလည်းပဲတာလီဘန်ရဲ့စစ်ဆင်ရေးကိုချေမှုန်းတော်မှာဖြစ်တဲ့အကြောင်းအာဖဂန်ကာဝါယီဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်မိုဟာမက်ဝတ်မန်နက်ရှ်ကVOA ကိုပြောဆိုကြတာပါ။အာဖဂန်နိုင်ငံမြောက်ပိုင်းကမဇာအီရှရီဖ်မြို့ကစစ်ကားတစ်ခုကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ကြုံရပြီးသတင်းတစ်ပတ်အကြာမှာပဲတာလီဘန်ရဲ့ကြီးညာချက်ထွက်ပေါ်လာခဲ့တာပါ။တိုက်ခိုက်မှုအတွင်းမှာတော့အာဖဂန်စစ်သား250ကျော်သေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ကြောင်းလည်းသတင်းတွေကဖော်ပြကြပါတယ်။
မက္ဆီဒိုနီးယားနိုင်ငံမြို့တော်စကိုပီယာမှာလွှတ်တော်ဥက္ကဋ္ဌအဖြစ်လူမျိုးစုအယ်ဘေးနီးယားလူမျိုးကိုရွေးချယ်လိုက်တဲ့အတွက်ဆန့်ကျင်ဆန္ဒပြသူတွေလွှတ်တော်ထဲကိုအတင်းဝင်လာပြီးထိုင်ခုံတွေနဲ့ပစ်ပေါက်ခဲ့ကြသလိုလွှတ်တော်အမတ်တွေကိုလည်းတိုက်ခတ်ခဲ့ကြပါတယ်။လွှတ်တော်ကိုစလဲရီထွက်ခွာလို့မရအောင်လွှတ်တော်ခမာကိုလည်းဆန္ဒပြသူတွေပိတ်ဆို့ခဲ့ကြတဲ့အပြင်အမတ်တွေရဲ့မျက်နှာရှိမှအလံတွေကိုဝေ့ရမ်းပြီးတော့တစ်ဆဖောက်တွေဆိုပြီးအော်ဟစ်ခဲ့ကြတာပါ။ဆန္ဒပြသူတွေကိုအုပ်စုခွဲဖို့လူတွေကိုမင်းသက်မိသွားစေတဲ့ဘုံးတွေကိုလွှတ်တော်အပြင်ဘက်မှာရဲတွေကခွဲခဲ့ရတာပါ။မက္ဆီဒိုနီးယားနိုင်ငံမှာအစိုးရကိုကြကြနန်းနာဖွဲ့စည်းမထားသေးပေမဲ့ကာကွယ်ရေးဝန်ကြီးဟောင်းတာလက်ဇာဖာရီကိုလွတ်တော်ဥက္ကဋ္ဌအဖြစ်ဆိုရှယ်ဒီမိုကရက်နဲ့လူမျိုးစုအယ်ဘေးနီးယားပါတီတို့ကမဲပေးရွေးချယ်လိုက်ကြတာပါ။ဒီဇင်ဘာလမှာကျင်းပခဲ့တဲ့ပါလီမန်ရွေးကောက်ပွဲမှာကွန်ဆာဗေးတစ်တို့ကအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့ဖို့လုံလောက်တဲ့ကိုယ်စားလှယ်တွေမရခဲ့ပါဘူး။ဒါအပြင်အယ်ဘေးနီးယားကိုရုံသုံးစာအဖြစ်သတ်မှတ်ဖို့လူနည်းစုအယ်ဘေးနီးယားတို့ကတောင်းဆိုခဲ့ကြတာကြောင့်ညွန့်ပေါင်းအစိုးရတရားဖွဲ့ဖို့ဆွေးနွေးပွဲတွေပြက်ပြားခဲ့ရတာပါ။အတိုက်အခံဆိုရှယ်ဒီမိုကရက်နဲ့လူနည်းစုအယ်ဘေးနီးယားပါတီတို့ပူးပေါင်းပြီးညွန့်ပေါင်းအစိုးရတရားဖွဲ့စည်းဖို့လုံလောက်တဲ့ကိုယ်စားလှယ်ရှိပေမဲ့သမ္မတဂျော်ဂျီအီဗန်နိုဖ်ကဆိုရှယ်ဒီမိုကရက်ခေါင်းဆောင်ဆိုရန်ဇော့ဖ်ကိုအဲ့လိုလှုပ်ခွင့်ပေးဖို့ညှင်းဆန်းထားတာပါ။မက္ဆီဒိုနီးယားမှာလွတ်တော်အမတ်တွေကိုဂျာရာဘရီနီကတိုက်ခတ်တဲ့လို့ရအပေါ်အမေရိကန်ကုလသမဂ္ဂနဲ့ဥရောပသမဂ္ဂတို့ကပြစ်တင်ရှုံချခဲ့ကြပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 1556လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့၈တောင်အရှာနိုင်ငံများအပြင်အာဆီယံထိပ်သီးညီလာခံတရားဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အချိန်ဆုံးစမြောက်အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်စည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်တဲ့ကြောင်းမြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOE ကိုပြောပါတယ်
။အချိန်ဆုံးစမြောက်အာဆီယံထိပ်သီးညီလာခံကိုခန်းတာအဲ့ဒါတက်မယ်။နောက်အချိန်ဆုံးစမြောက်အာဆီယံမြန်မာဘုံထိပ်သီးညီလာခံအနေနဲ့တော့တက်အဲ့မှာတက်မယ်။နော်ဒီကြံစီရောရှိတယ်။အဒီကြံစီတက်ဖို့ရှိတယ်။အာဆီယံကောင်းကောင်းတက်ပြီးကောင်းကောင်းနေနဲ့ဘိုင်ဘန်နဲ့တွေ့တယ်။အာဆီယံလူငယ်တွေနဲ့အာဆီယံကောင်းကောင်းနေနဲ့တွေ့တယ်။နောက်အာဆီယံစီရဲ့ဆိုတွေနဲ့အာဆီယံကောင်းကောင်းနေနဲ့တွေ့တယ်။အဒီကြံတော့အာဆီယံပရိုဂရမ်ပေါ့။အာဆီယံရဲ့အစီအစဉ်
ဒေါ်ဆန်းစုကြည်ကမနီလာမြို့တော်ကိုရောက်လာပြီးတဲ့နောက်ဗီယက်နမ်ဝန်ကြီးချုပ်ဖန်ဖင်မင်းနဲ့တွေ့ဆုံပြီးနိုင်ငံခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပါဝင်အာဆီယံဆင်နငံကခေါင်းဆောင်တွေပါဝင်တက်ရောက်မဲ့ထိပ်သီးညီလာခံမတိုင်မီကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲမှာတော့အသင်းဝင်နိုင်ငံတွေကြားပူးပေါင်းဆောင်ရွက်လုပ်ငန်းတွေအပြင်လူငယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးတွေရဲ့ဒီကနေ့စီဝပီထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့မြောက်ကိုရီးယားရဲ့ပဋိထိန်တပ်ဒုံးနဲ့နျူကလ িয়ার ဆန်းတက်မှုတွေပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ကြတာပါ။ကိုရီးယားကျွမ်းဆွဲကမတိမငြိမ်အခြေအနေတွေဟာဒေသရင်းကိုပါကြော်လွန်ရက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကကြေညာချက်ထုတ်ပြန်လိုက်တာပါ။မြောက်ကိုရီးယားနဲ့သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့တင်းမာမှုတွေကြီးထွားမလာစေဖို့ထင်းထင်းထင်းထင်းဆောင်ရွက်ချက်ကိုလည်းတိုက်တွန်းခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပါတဲ့ကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနေလာခါမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တုပ်ပင်လယ်ပြင်မှာတရုတ်နိုင်ငံကအနေနဲ့တိုးချဲ့လာနေတဲ့ကိစ္စကိုဝေဖန်ပြောဆိုဖို့ရှောင်ရှားခဲ့ကြပါတယ်။အကဲခတ်တွေကတော့တန်တမာရေးစီးပွားရေးအရာတရုတ်နိုင်ငံကဩဇာကြီးထွားလာနေတာကိုပြသတဲ့လက္ခဏာတစ်ခုအဖြစ်နဲ့မြင်ကြပါတယ်။မနက်ဖြန်စနေနေ့မှာအဆုံးသတ်မဲ့အာဆီယံနေလာခံအတွင်းခုချိန်ထိတော့တရုတ်နိုင်ငံနဲ့ပတ်သက်လို့ဝေဖန်ပြောဆိုတဲ့ကြေညာချက်မျိုးမတွေ့ရသေးပါဘူး။အာဆီယံနေနဲ့ပြဿနာဖန်တီးနေတဲ့နိုင်ငံအမည်ကိုတိတိကျကျမဖော်ပြရမျိုးခေါ်ဝါကြေညာချက်မျိုးထုတ်ပြန်နိုင်တယ်လို့လည်းခက်ခတ်တွေနဲ့မီဒီယာတွေကအစောပိုင်းမှာကတည်းကပြောဆိုနေကြတာပါ။ ဖွေဖန်ဖို့တွန်းဆိုနေတာဟာတရုတ်နိုင်ငံကအငြင်းပွားနေတဲ့နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းရမှာဖိအားပေးတာစီးပွားရေးအခွင့်အလမ်းပေးတာတွေရဲ့အကျိုးဆက်တွေဖြစ်တယ်လို့လည်းယူဆကြပါတယ်။ကြေညာချက်တွေထုတ်ပြန်ရမှာလဲတရုတ်နိုင်ငံနဲ့မဟာမိတ်ဖြစ်တဲ့ကမ္ဘောဒီးယား၊လာအိုတို့လိုအာဆီယံအသင်းဝင်နိုင်ငံတွေရှိနေတဲ့အတွက်အခက်ကြုံနေရတာပါ။အာဆီယံအသင်းရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့ဖိလစ်ပိုင်နိုင်ငံကသမ္မတရိုဒရီဂိုဒူရာတေကလည်းတောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်လို့နယ်သာလန်နိုင်ငံဒဟိတ်မြို့ကခုံသမားရီယုံကဆုံးမြတ်ချက်နဲ့ပတ်သက်လို့ထိတ်သည့်ညှိလာခါမှာပြောဆိုမှာမဟုတ်ကြောင်းဒီသတင်းပတ်ထဲမှာပဲပြောဆိုထားပါရယ်
။ထိုင်းနိုင်ငံကမတူညီဖြစ်နေတဲ့တောင်ပိုင်းဒေသတွေမှာဗလီတစ်ခုတွင်လက်နက်ကင်သဘုံ32ယောက်တင်ဆောင်ရတဲ့ဖြစ်ဖြစ်ပါဝင်သူတပ်တန်ရုံချမ်းပတ်မှုတွေဖြစ်ခဲ့တာ73နှစ်ပြည့်တဲ့အချိန်မှာပဲလွန်ကျွန်ရေးကိုစစ်တပ်ကအထူးတရီပေးတက်လှမ်းထားပါတယ်။ကြာသေးခင်လောက်ရတွင်တက်ခတ်မှုတွေကြီးထွားလာနေတဲ့အချိန်မှာပဲညီချင်းရေးဆွေးနွေးဖို့စစ်သွေးကြွအုပ်စုတွေကိုထိုင်းဆူရကဖိအားပေးနေတဲ့အချိန်မှာလွန်ကျွန်ရေးတွေကိုတိုးမြှင့်လိုက်တာပါ။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိရာဖတ်တနီ၊နာရာတီဝတ်၊ဆုံကလာနဲ့ယာလာဒီသတွေမှာပုံကံမှုတွေကြောပြပေါ်ပေါက်ခဲ့ပြီး3လကြာမှာပဲ2004ခုနှစ်ကသူတက်တန်ရုံနှင်းနှင်းမှုတွေနဲ့ကြုံရရတာဖြစ်ပါတယ်။2004ခုနှစ်ဧပြီလရဲ့မနေ့အယုံတက်ချိန်မှာလွန်ကျွန်ရေးတပ်ဖွဲ့ရဲ့စီးရင်တက်ခတ်မှုအတွင်းလက်နက်ကင်သဘုံ108ယောက်တည်ဆုံးခဲ့ရပါတယ်ပတ္တနီမှာရှိတဲ့16ဝါဇုခေဗလီချောင်းလေးကိုထွက်ပြေးတင်းရှောင်ခဲ့ကြတဲ့စစ်သွေးကြွ30နှစ်ယောက်ကိုတော့လွန်ကျွန်ရေးတပ်ဖွဲ့ကဝန်ရံပေးဆုတ်ခဲ့ပြီးနောက်ပိုင်းမှာဗလီလက်ထီစီးရင်တက်ခတ်သို့တင်ခဲ့တာပါဒီနောက်ပိုင်းထိုင်းနိုင်ငံတောင်ပိုင်းကပြစ်ခတ်တိချောင်းလူပေါင်း 6,500 လောက်ထိလည်းတည်ဆုံးရပါတယ်ထိုင်းဒုတိယဝန်ကြီးချုပ်ရဲ့အချက်မေးပုဂ္ဂိုလ်ပနီချန်ဝတ္တယံဝန်ကတော့2004ခုနှစ်ဖြစ်ဖြစ်နှစ်ပတ်လည်ချိန်နဲ့တိုက်ဆိုင်ပြီးလွန်ကျွန်ရေးကိုတိုးမြှင့်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ
်နိုင်ငံကတင်းမာမှုတွေတိုးလာချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တမိုင်းတင်ကသားဖြစ်တဲ့သမ္မတတန်းရက်တရာပြည့်ချိန်ရောက်လာပြီဖြစ်တယ်လို့သူ့ရဲ့နိုင်ငံခြားရေးမော်ရာတွေထိရောက်မှုရှိမရှိဆိုတာကလည်းအပြင်းထန်ညင်းပွားစရာဖြစ်နေပါတယ်။ဝေဖန်ရေးသမားတွေကလည်းသူတို့ရဲ့အမြင်တွေကိုထုတ်ပြောပါတယ်။ထရန့်ကိုပြည်မြင့်ထဏဝေဖန်သူ New Yorker Magazine Editor David Eminick ကတော့ထရန့်သမ္မတဖြစ်တာဝန်ယူထားတာဟာကမ္ဘာလုံးကျုံရေးအတွက်စိုးရင်ကြတဲ့ဘသူကိုမဆိုနေ့စဉ်စိတ်တော်ကရောက်စရာတွေဖြစ်လာနေပြီလို့ပြောပါတယ
်ကောင်းလေးဦးနဲ့နန်းလာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရှင်နေကြီးဦးကိုနီလှုပ်ချန်ခံရမှုမှာတန်တရားရှိသူကိုဖမ်းဝရန်ထုတ်ဖို့တိုင်းဒေသကြီးတရားလွှတ်တော်ကိုရှောက်ထားလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာဒီမိုကရေစီအဖွဲ့ချုပ် NLG ပါတီဗိုလ်ဦးတည်အကြံပေးတရားလွှတ်တော်ရှင်နေကြီးဦးကိုနီလှုပ်ကြံတက်ဖြတ်ခံရမှုမှာပါဝင်ပတ်သက်တယ်လို့တန်လျာရှိထားသူတဦးဖြစ်တဲ့လွန်မြောက်နေစေဦးအောင်ဝင်းခိုင်ကိုသူ့ကိုနောက်ဆုံးတွေ့ခဲ့ရတဲ့နေပြည်တော်ပရစီဥယျင်ဝင်းပတ်ဝန်းကျင်မှာရှာဖွေဖမ်းဆီးနိုင်ရေးဝရမ်းတစောင်ထုတ်ပေးဖို့ကိုအကျိုးဆောင်ရှင်နေကြီးဦးနီလာကတိုင်းဒေသကြီးတရားလွှတ်တော်မှာရှောက်ထားလိုက်ပါပြီအမှုမှန်ပေါ်ပေါက်ရင်းနဲ့ပြည်ပြဆုံဆုံဖြစ်ဖို့ကိုလည်းတင်ပြခဲ့တယ်လို့ရှင်နေကြီးဦးနေလာကပြောပါတယ်ပြည်ဆောင်ကတော့ကိုကောင်းဆိုင်ဟင်းကတင်ပြပို့ထားပါတယ
်ဦးအောင်ဝင်းခိုင်ကိုရှာဖွေဖမ်းဆီးနိုင်ရေးဝရမ်းထုတ်ပေးဖို့ခရင်တရားရုံးမှာရှောက်ထားတာကိုပေးချခံရတာကြောင့်အခုလိုတိုင်းဒေသကြီးတရားလွှတ်တော်မှာထပ်ပြီးတင်သွင်းတာပါဦးအောင်ဝင်းခိုင်ကရန်ကုန်လေးစိတ်မှာဥက္ကုဏီကိုလှုပ်ချန်တက်ဖက်ခံရပြီးနောက်ပိုင်းရန်ကုန်ကနေထွက်သွားပြီးနေပြည်တော်ပရာစီဥယျာဉ်အနီးတစ်ဝိုက်မှာပျောက်သွားခဲ့တယ်ဆိုပြီးရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းကြေညာတာပါဒါကြောင့်လေအဲ့ဒီပတ်ဝန်းကျင်မှာသူ့ကိုရှာဖွေဖက်စီနိုင်ရဲ့အတွက်ဖန်ဝရန်းထုတ်ပေးဖို့ကိုအမှုပြုစဉ်ချက်တရက်နဲ့အတူဒီကနေ့ရှောက်ထားခဲ့တယ်လို့အကျိုးဆောင်ရှိနေဦးနီလာက VOA ကိုပြောပါတယ်
။သူကနေပြီးတော့ဘေးအစည်းဝင်တာလွတ်မြောက်သွားတယ်ဆိုတာသိရတယ်။ဒီရတဲ့ကြောင့်မလို့ကျွန်တော်ကနေပြီးတော့ဘေးအစည်းဝင်ပတ်ဝန်းကျင်ကိုကျွန်တော်ဖန်ဝရန်းထုတ်ပေးပါဦးကျွန်တော်ရှောက်တယ်ပေါ့ဗျာ။အဲ့လိုရှောက်ထားတဲ့အခါကျတော့တသက်ရာအခုလိုက်ပါဆောင်ရတဲ့ဟုတ်ရှင်းနေကြရောဥပဒေအရရှိရလေကျွန်တော်တို့ရဲ့ချက်ထားချက်ကိုလက်ခံတယ်။သူကထောက်ခံချက်ပေးတယ်။သူဥပဒေနဲ့ချက်ထားစီရင်တော့ပေါ်တာမျိုးရှိတယ်။အဲအဲ့ဒါကိုတရားဝင်ကိုလျှောက်လာတဲ့ခါကျတရားဝင်ကပေးလိုက်တယ်။အဲ့တော့ဒီပေးတဲ့ကိစ္စမတိုင်ပြောချင်တာကဘာလဲဆိုတော့ကျွန်တော်အမှုတွေအရရှိပြီးနောက်တစ်ခါရဲကြီးကိုစစ်စည်းချက်တွေကသူတို့ကနေပြီးတော့ရဲတွေကတရားရုံးအမှုမတင်ခင်မှာရှာဖွေဖမ်းဆီးဖို့တကူရဲပုံစံ62နဲ့တို့ပို့တယ်ပေါ့ဗျာဖမ်းဆီးဖို့ဆိုပြီးစာရေးပို့တယ်ပို့တဲ့ခါကျတော့ကျွန်တော်ရဲညွန့်နေရဲတပ်ဖွဲ့မြို့မရဲစခန်းလေးစိတ်ပါဝင်6နေရာကိုပို့တယ်ပို့တဲ့ခါကျတော့အဲ့ဒီနေရာ6နေရာစလုံးထဲမှာကျွန်တော်တို့အမှန်တကယ်ထွက်ပြေးလူမြောက်တဲ့နေပြီးတော့ဘေးအဆီးဥယျာဉ်မပါဘူးပေါ့ဗျာမပါဘူးအဲ့တော့ကျွန်တော်တို့ကနေပြီးတော့ဖမ်းမနာအတွက်ဆောင်ထုတ်ပေးဖို့ဆိုပြီးရှောက်တယ်
ဥက္ကုဏီလိုချင်တဲ့ဖက်ခရမှုမှာတရားမျှတမှုရရှိရေးအတွက်လိုအပ်လာမယ်ဆိုရင်တော့နေပြည်တော်ပြည်အောင်စုတရားလွှတ်တော်အထက်ရာဇဝတ်မှုဆိုင်ရာအမှုပြင်ဆင်ချက်ကိုထပ်မံတင်သွင်းတော့မှာဖြစ်တယ်လို့အရှင်းနေဦးနေလက်ကပဲဆက်ပြောပါရယ
်လိုချင်ခံရတဲ့ဥက္ကုဏီရဲ့တရားမျှတမှုရရှိရေးပဲအဲ့တော့အခုလို ဒီကမဆောင်ဝဲအမှုစီစီရတဲ့ဆာလို့ရှိတော့တရားခိုင်ပြီးဆိုချက်ခွေဖမ်းပြီးပြီးတော့အမှုစီစီရပို့ပြီးတော့ပြန်ပြတ်တာဝီရမလို့ထင်ရတဲ့ကြောင့်မလို့ကျွန်တော်တို့ကလိုအပ်ခဲ့လို့ရှိရင်သူကခဲ့လို့ရှိရင်အထက်ရောင်းဒီပြီးတော့ဝါရှိတဲ့ဒီတော့တရားစီပြီးတော့တရားတရားဆွတ်တော်ချုပ်ဒီနေ့လိုဆူပရင်ကော့ကိုကျွန်တော်ပြင်ဆင်မှုထပ်မံတင်သွင်းကောင်းတင်သွင်းမယ်ပေါ့ဗျတင်သွင်းမှုတော့ရ
ဘူးလို့ရှင်းနေဦးနေလကတုံးသက်ပါတယ
်မင်းကတော့ကျွန်တော်တို့ကတော့ဟိုတူမတိရဘူးဗျအမိထားတဲ့ဟာတူမတိရဘူးအမင်းတိမကြက်ကြလောက်ဘူးလို့ထင်ပါတယ်ကျွန်တော်တို့အမှုတွေသူမြေရန်ထက်ထခေါ်ပြီးတာကိုတွေ့ရတယ်ပထမအုံးဆုံးဒီမှုတင်းတင်းတဲ့ခါမှာသူကဥပဒေရဲ့ချက်ချင်းပဲလက်ခံလိုက်တယ်လက်ခံရေးဆိုတဲ့အပင်ကျင်းအစ်တစ်ခုကိုကျွန်တော်ကျော်လာသွားတယ်ပြည်ကကြောကြားလာတဲ့ကိစ္စကလည်းပဲအခုတကယ်ပြည်ပြည်ချင်းကြားလာရဲဆိုတဲ့ခါကျတော့သူအမှုဒီမှုအမြန်ဆုံးဆောင်ရွက်ပြီးတဲ့သဘောတောင်ရှိပါတယ်။အမင်းကလည်းမကြက်ကြဘူးလို့ပဲကျွန်တော်ယူဆပါတယ
်။ဥက္ကုဏီကိုလောချံတချက်သူအဖြစ်ဆွဆွဲပြီးဖန်ဆီးထားတဲ့ဥကြီးလေးအပါအဝင်အမှုမှာပူပေါင်းကျင့်စီသူတွေအဖြစ်အာဏာပိုင်တွေကတန်လျာရှိထားတဲ့ဥအောင်ဝင်းစော်ဥအောင်စော်ထွန်းနဲ့ဥဇီယာဖြိုးတို့ကိုဒီကနေ့မနက်ပိုင်းမှာပဲရခိုင်မြို့မြပိုင်းခင်အထူးတရားရုံးမှာထပ်ပြီးရုံးထုတ်ပေမဲ့တစုံတရာစစ်ဆေးမှုမလုပ်ခဲ့ပါဘူး။ဒီအမှုကိုသတင်းပတ်စင်တောက်တဲ့နေ့တိုင်းရှမ်းကုန်မြပိုင်းခရိုင်အထူးတရားရုံးမှာရုံးထုတ်ဆွေးနွေးရဖြစ်ပါရခင်ဗျာ
ခုကောက်ဆိုင်သတင်းပေးပို့ထားပါခုတစ်ခါမှာတော့ထိုင်းနိုင်ငံကမြန်မာအလို့သမားတချို့ကိုနှစ်ဖက်သဘောတူညီချက်အတိုင်းလက်ကမပေးတဲ့အကြောင်းနဲ့ပတ်သက်ပြီးတော့လည်းတင်ဆက်ပေးကြပါရစေထိုင်းနိုင်ငံဘန်ကောက်မြို့နာကစမွန်စခွန်ခရိုင်တွင်းကဘစ်စကစ်နဲ့မုံမျိုးစုံလုပ်တဲ့ဆက်ရုံကလူငယ်မြန်မာအလို့သားအလို့သမား82ယောက်ကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြပြီးမဲ့လေသဘောတူစာချုပ်အတိုင်းတော့လောက်ခမပေးကြပါဘူးသဘောတူစာချုပ်အတိုင်းလောက်ခပေးဖို့တောင်းဆိုရမှလည်းအလောက်ကနေထုတ်ပြန်ခံခဲ့ရပါတယ်ပြည်စုံကိုထိုင်းချီဆိုင် view ညီမလေးတင်းတင်းတော့မေးမှာကတင်းပေးပို့ထားပါတယ
်ထုတ်ပြန်ခံခဲ့ရတဲ့အလုပ်သမားတွေဟာလွန်ခဲ့တဲ့2လကျော်ကတည်းကဘစ်စကစ်ကူကီဝေဖာစတဲ့မုံမျိုးစုံလုပ်တဲ့ Variety Food International Company မှာနှစ်နိုင်ငံအလုပ်သမားခေါ်ယူခံထားရေးအစီအစဉ် MOU စာချုပ်နဲ့လာရောက်အလုပ်လုပ်ကင်ခဲ့ကြတဲ့အလုပ်သမားတွေဖြစ်ကြပါတယ်။သူတို့တွေဟာရောက်တဲ့အချိန်ကစပြီးထိုင်းနိုင်ငံရဲ့ဥပဒေပါလုံအားခတိုင်းမရခဲ့ကြသလိုအလုပ်သမားအခွင့်အရေးတွေတောင်းဆိုရာကနေအလုပ်ကနေထုတ်ပယ်ခံခဲ့ရသည့်ဖြစ်ခဲ့ရတယ်လို့လည်းအလုပ်သမားတဦးကပြောပြပါတယ်
။နေသားမသေးဘူးသမီးတို့ကိုဖုန်းဖြတ်ခိုင်းသေးတယ်။နောက်တစ်ခုကသမီးသားနဲ့ကိုနိုင်ဝက်ပဲနားတယ်၊တနိုင်မနာသေးဘူး။ပြီးတော့ဆေးရုံနဲ့မှတ်ပါလာတော့သမီးတို့အလုပ်သမားတွေကိုပတ်စံမပေးတဲ့အပြင်တစ်ဆင့်တရာဖြတ်တယ်။အိုင်ဆက်လေးပေးတာလည်းသူတို့ကဆိုင်ရသေးလေးနဲ့ပေးတယ်ဒီဘဲရဘဲရဆိုတာတိကျမှုမရှိဘူးနေစားလားအိုဒီလားဆိုတာမရှိဘူးပြီးတော့သမီးတို့အလုပ်ပရက်တွေမှာအလုပ်ဆင်းခိုင်းတယ်ဒါပေမဲ့နှစ်ဆမပေးဘူးအဲ့ဒီချက်ကလေးတွေကိုသမီးတို့လိုချင်တယ်တောင်းဆိုတယ်မပေးဘူးသူတို့အဲ့မောင်းထုတ်တယ်သူတို့ကသမီးတို့ခေါ်တော့300နဲ့ခေါ်ပါတယ်အခုပြောကြတယ်ဒါပေမဲ့မပေးဘူးအဲ့တိုင်းနဲ့သမီးတို့တနေ့ကို200ရရလို့ရှိရ300ကျော်ရရလို့ရှိတယ်သူတို့ပုံချက်ခိုင်းတယ်တနေ့ကိုသမီးတို့မနက်ခွန်းနာရီဝင်နေများ7နာရီမှထွက်ရပါတယ်ခင်းစားတဲ့ရက်7နာရီဆိုခင်းစားဆင်းပါတယ်17ခွဲလို့အလုပ်ပြန်ဝင်ရတယ်အဲ့တောင်ချောက်ကိုညာချင်လိုက်ဒီတစ်ခါမှမနာရတော့ပါဘူး
လုသမားတွေကိုအလုတ်ကနေနားခိုင်းလိုက်တဲ့အတွက်အလုသမားကကွယ်ဆောက်ရှောက်ရေးရုံးကိုတွားရောက်တိုင်ကြားမှုတွေလုပ်ခဲ့ပေမဲ့ပြဿနာတွေကပြေလည်မှုမရပဲမြမပီကိုပြန်ပို့ဖို့အတွက်စီစဉ်တာတွေကိုလည်းကြုံနေရတယ်လို့ဆိုပါတယ
်ဖြစ်ပြီး24ရက်နေ့ဖြစ်တဲ့25ရက်နေ့စာဝတီကံရုံးကောင်တမီးကိုရောက်တယ်တောက်တော့အေဂျင်စီမလာနိုင်ဘူးတန်ရာရှိတွေမလာနိုင်ဘူးလုပ်ငန်းကမလာနိုင်ဘူးအဲ့ဒီအတွက်တမီးတို့ပြက်ကွက်တယ်သမီးတို့အလုပ်သုံးရက်ပြတဲ့အတွက်သူတို့ကလည်းဝမ်းသိမမှတ်ထိုးရမယ်လို့ပြောတယ်။သမီးတို့ကလည်းအဲ့ဒါကိုထိုးမယ်လို့ပြောခဲ့ပြီးသား။အဲ့ဒါပဲသမီးတို့ဒီမနက်ကျတော့အဲ့ဒီဝန်ထိုင်ရုပ်ကိုပေးတာသူတို့အဝါကပေးတာကိုထိုးမယ်အလုပ်သုံးရက်ကိုပြတ်ထားတာ။ဒါပေမဲ့သမီးတို့ကအလုပ်သုံးရက်ပြတ်တာမဟုတ်ဘူးလေ။သူတို့မောင်းထုတ်လို့အလုပ်ကိုမလာဘူး။အေဂျင်စီမကြောက်မလာဘူးအချိန်ကြီး။ဘယ်သူမှသမီးတို့အဖြေချင်းမသေးဘူး။တော့အဲ့နဲ့မေးလိုက်တဲ့အခါဒါအတွက်ကိုသမီးတို့ကလက်မှတ်ထိုးခိုင်းတာလေ။မေးလိုက်မေးတော့သူတို့ကလည်းအလုပ်သုံးရက်ပြလို့လက်မှတ်ထိုးခိုင်းတာလို့အဲ့လိုပြောတယ်။သူတို့စီမှာစကားပြန်ရှိတယ်။သမီးတို့စကားပြန်ပြန်ဆိုင်တယ်။အဲ့ကြောင့်ပြန်မသေးဘူး။အဲ့ဒီစာကိုဓာတ်ပုံရယူမယ်ဆိုတော့လည်းအယူမခံဘူး။ဖုန်းလေးကိုသိမ်းတယ်။သူတို့ကမယူစားတာ။အဲ့ဒါလည်းပဲသမီးတို့ကမထိုးရသေးဘူးလက်မှတ်ကို။ဘာအတွက်လက်မသိတဲ့အတွက်ဆိုအေဂျင်စီလာမှသူတို့ကအဆိုလက်မှတ်ထိုးတယ်သမီးတို့ပြောတယ်။ပြောရပြောအေဂျင်စီလာတယ်။အေဂျင်စီလာတော့သူတို့အေဂျင်စီနဲ့ညှိတယ်။သမီးတို့ကပြီးလိုက်ပြီးတော့ပြန်သမီးတို့ဆက်ရုံနဲ့ပြင်မှုတော့အပြင်မှာရေဘူးလဲမှာသမီးတို့တွေနေရတယ်။ပြန်ထွက်လာတော့သမီးတို့ဒီလုံကအလိုမရှိတော့ဘူးတဲ့။သမီးတို့မြန်မာပြည်ပြန်ဖို့မယ်မဲဆောက်ကို
။ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေနေရမပြန်ပဲအလို့ဆက်လုပ်နိုင်ဖို့အတွက်မြန်မာတန်ရုံးနဲ့ကုမ္ပဏီတွေကညှိနှိုင်းဆောင်ရွက်တာမျိုးတွေလုပ်တင်တယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကဒါရိုက်တာဦးခိုင်ကြီးကလည်းပြောပါတယ်
။လက်ရှိအင်ဂျင်စီကနေပို့လိုက်တဲ့အလို့သမား80ကျော်ဟာတက်တန်ပြီးပြီလားလေ။ကျွန်တော်တို့ကတာယာရှိကိုဖြည့်ဆည်းစီချင်တာကတဲ့ဒါဘယ်သူမှလဲအလို့သမားမှလားအလို့ချင်မှလားအလို့သမားမှပြန်ဖို့အလို့ချင်မှရောအရေးယူ တင်ကျစီရတော့လာတယ်သူကတော့ဥပဒေတိုင်းရတော့လုံသမားကအလုံးမလို့ပြန်ပို့မယ်ဆိုပြီးတော့ပြန်ပို့မယ်ဆိုတော့ကျွန်တော်လုံသမားတွေညှင်းလာတာပေါ့အမရဲ့
ဒီကိစ္စနဲ့ပတ်သက်လို့တော့မြန်မာတန်ယုံဘက်ကိုဆက်တွယ်လို့မရသေးပါဘူးပြီးခဲ့တဲ့ရက်ကပဲ MOU နဲ့လာတဲ့မြန်မာလုံသမား10ဦးခန့်ဟာနှစ်ဆန်းတရက်နဲ့မှအလုံးမဆင်းတဲ့အတွက်ဆိုပြီးအလုံးကနေထုတ်ပယ်ခံခဲ့ရပြီးနှီးဆက်ရဓာတ်ဆီဆိုင်မှာချထားတာကိုခံခဲ့ရပါတယ်ဒီပြဿနာနဲ့ပတ်သက်လို့အလုံသမားတွေဘက်ကအလုံးရှင်ကိုတရားဆွဲဆိုမှုတွေလုပ်ဖို့အတွက်ပြင်ဆင်နေကြတယ်လို့လည်းပြောပြပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါအလုံးသမား3သန်းကနေ4သန်းလောက်ထိရှိနေပြီးနှစ်နိုင်ငံသဘောတူစာချုပ် MOU အပါအဝင်တခြားတရားဝင်ထောက်ထားနဲ့နေထိုင်ကြသူတွေကတော့သိန်းခန်းလောက်ပဲရှိကြပါတယ်ရှင်
။မင်းမှသတင်းပေးဖို့ထားတာပါ။သောတာရှင်များရှင်ခုထာမှာတော့လာမယ့်စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်ဒုတိယအကြော့ကျင်းပဖို့ရှိတဲ့27ရာစုပင်လုံငင်းငင်းရဲ့ညီလာခံကိုမေလတတိယပတ်ထဲမှာကျင်းပဖို့စီစဉ်နေကြပါပြီ။ရှေ့မတိုးနောက်မဆုတ်သာဖြစ်နေတဲ့ငင်းငင်းရဲ့လုပ်ငန်းစဉ်တစ်ခုလုံးအတွက်27ပင်လုံညီလာခံဒုတိယအကြော့အစည်းအဝေးကနေဘလောက်အထိမျှော်လင့်စရာတွေရှိနေပါသလဲ။ NCA လက်မှတ်ထိုးသူတွေရောလက်မှတ်မထိုးကြသေးသူတွေပါအစုအဖွဲ့အားလုံးပါဝင်တဲ့ငင်းငင်းရဲ့လုပ်ငန်းစဉ်တရက်ဖြစ်ဖို့အလားအလာမှာဘာတွေကအကဲဆန်းချက်တွေရှိနေပါသလဲ။ဘာတွေကအလားအလာကောင်းနေပါပြီလဲ။လာမယ့်စနေနေ့ညတရက်လေးလိုက်အစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းများလိုသူတွေအနေနဲ့ကို့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့အယူအဆကို့မိကွန်းတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကို့ရဲ့အမြင်မှတ်ချက်ကိုရေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822555ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။တရက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမယ်သောတာရှင်တွေကိုကြိုဆိုပါတယ်ရှင
်။သောတာရှင်တွေလည်းစနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တရက်လေးလိုက်အစီအစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေနေ့တိုင်းမှာဆွေးနွေးပြီးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာနိုင်ငံဆက်စပ်အသင်းချုပ်အတွင်းရေးမှူးချုပ်နဲ့ VOA ရဲ့တီးတန့်တွေ့ဆုံမင်းမြန်ကန်ကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံအနေနဲ့ဒီနှစ်မှာဆန်စပါမက်ထရစ်တန်ချိန်နှစ်တန်းတိုးပြီးတော့ပြည်ပတင်ပို့ဖို့ရည်မှန်းထားတာဟာလက်တွေ့ဖြစ်နိုင်ချေရှိတယ်လို့မြန်မာနိုင်ငံဆန်စပါအသင်းချုပ်အတွင်းရေးမှူးချုပ်ဦးရဲမင်းအောင်က VOA ကိုပြောပြပါတယ်။ကမ္ဘာဆန်ဈေးကွက်မှာမြန်မာဆန်ရဲ့အခြေအနေရှင်းပြနိုင်မှုဈေးကွက်အနေအထားစာရင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်မြို့စူးလီရှန်ဂရီလာဟိုတယ်မှာကျင်းပတဲ့ဆွေးနွေးပွဲတစ်ခုပြင်ပမှာဦးရဲမင်းအောင်ကို VOA ကအဲ့လိုပြောပြတာပါ။ဦးရဲမင်းကမှ VOA ကိုပြောပြတာပါ။နိုင်ငံတကာဘဏ္ဍာငွေကြေးဆိုင်ရာကော်ပိုရေးရှင်း IFC နဲ့ American ခြေစိုက် The Rice Trader အဖွဲ့တို့ကကမ္ဘာကထလုံးပြီးတော့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနမြန်မာနိုင်ငံဆန်စပါအတင်းချုပ်စတဲ့ပြည်ရင်းပြည်ပအဖွဲ့တွေရဲ့ပံ့ပိုးကူညီမှုနဲ့ပထမဆုံးချိန်ကျင်းပတဲ့မြန်မာဆန်ကွက်ရဲ့2019ဆွေးနွေးပွဲအတွင်းဦးရဲမင်းအောင်ကိုကိုကျော်တင်းကအတိအကျတွေ့ဆုံမေးမြန်းထားပါတယ်ရှင်
။ကျေးဇူးများတင်ပါတယ်ခင်ဗျာဒီလိုတွေ့ဆုံမေးမြန်းဝင်ပြတာ။ပထမဦးဆုံးကခုနဦးရဲမင်းအောင်ပြောသွားတဲ့မေးခွန်းနဲ့ကျွန်တော်စာချင်ပါတယ်။ဒီနှစ်ကိုစံတန်းကြီးနှစ်တန်းအထိတန်းကြီးနှစ်တန်းအထိမဆွတ်တန်းကြီးနှစ်တန်းအထိတိုးပြီးပြင်ပနိုင်မှုဦးရဲမင်းအောင်ကိုရည်မှန်းထားပါတော့ပါတယ်။အဲ့ဒါကသိပြီးတော့များရည်မှန်းချက်ကြီးလွန်ရမကြဘူးလားခင်ဗျာ
။အမှန်တကယ်တော့ကျွန်တော်တို့ကဒီစံတန်ချိန်တသန်းကျော်ပေါ့နော်တသန်းကျော်ကိုကျွန်တော်တို့တင်ပို့လာတာ9နှစ်ဆက်တိုက်ရှိပါတယ်အဲ့တော့ပြီးခဲ့တဲ့နှစ်ကဆိုရင်ကျွန်တော်တို့ကဒီတန်ချိန် 1.8 သန်းကျွန်တော်တို့တင်ပို့နိုင်ခဲ့တယ်ပေါ့နော်အဲ့တော့ဒါကိုကျွန်တော်တို့ကပြန်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာ2015ခုနှစ်ကော2016ခုနှစ်ကောရေကြီးတာတို့ကျွန်တော်တို့ရာသီဥတုဖောက်ပြန်တာတို့နဲ့ကြုံတွေ့နေသည့်တိုင်အောင်မြန်မာဆန်စပါးလောကအားကျွန်တော်တို့ဒီစံတန်ချိန် 1.6 သန်း 8 သန်းကိုပို့နိုင်တဲ့potential ရှိတယ်ဆိုတဲ့နေရာမှာကျွန်တော်တို့က policy ဒါမှန်ပါစေကျွန်တော်တို့ဒီ macro economic policy ဒါမှန်ပါစေကျွန်တော်တို့ကဒီစံတန်းချိန်နှစ်တန်းပို့ဖို့ကကျွန်တော်တို့တွေမခက်ပါဘူ
းမြန်မာစံကတကယ်တကယ်ကမ္ဘာစီးပွားမှာနှစ်တိုးတိုးကြာနာမည်ပြတ်ခဲ့ပါတယ်ဒါလူရေမြောင်းလုံးကအသင့်အတိဆုံးပါတော့ဒီနေ့ဒီအချိန်မှာမြန်မာစံဒီကမ္ဘာစံဈေးကွက်မှာနာမည်ပြန်ရလာပြီးထိုက်တန်တဲ့ဈေးကိုကြားနေပါပြီလား
မြန်မာစံကဟိုကျွန်တော်တို့ဒီစံတင်ပို့တဲ့နိုင်ငံတွေနဲ့ရှင်းပြနိုင်ပါတယ်ကျွန်တော်တို့ဒီခုနပြောတဲ့နိုင်ငံရေးတို့ပိတ်ဆို့မှုတို့နောက်တစ်ခါဒီခုနပြောတဲ့ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာဘဏ်လုပ်ငန်းတွေမှာကျွန်တော်တို့အခက်အခဲဖြစ်တာဘူးပေါ့နော်ဒါတွေကြောင့်ကျွန်တော်တို့ကအရင်တော့ကနာမည်ဆိုးနဲ့ကျွန်တော်တို့အခက်အခဲတွေနဲ့များခဲ့တယ်အဲ့တော့ဒီဘက်မှာတော့ကျွန်တော်တို့ကဝင်လင်းမြင်သာမှုတွေကျွန်တော်တို့ကနိုင်ငံတကာပြန်ပြီးတော့လက်ခံမှုတွေရှိလာပြီဆိုတော့ဒီအချိန်မှာကျွန်တော်တို့က brand တစ်ခုကိုတည်ဆောက်ပြီးတော့လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မှန်းတဲ့မျှော်မှန်းချက်တွေကတော့ကျွန်တော်တို့မခက်ခဲပါဘူး
။ကျွန်တော်တည်ထားသလောက်ကဆန်ကိုမဗီယဆန်ကိုတရုတ်ကအများဆုံးဝယ်လို့ကျွန်တော်တည်ထားတယ်။ဆိုတော့နောက်ထပ်ဈေးကွက်တစ်တည်းလာလာကတော့တရုတ်တစ်ခုရင်းတော့ကျွန်တော်တင်နေမရသေးဘူးလို့ထင်ပါတယ်။ကျွန်တော်ထပ်ဈေးကွက်တစ်တည်းရအောင်ဘယ်လိုရှိနေလဲ
။ကျွန်တော်တို့ကလည်းခုနပြောသလိုပါအဓိကကတော့ကျွန်တော်တို့က single market dependency ကိုတော့ကျွန်တော်တို့လည်းသိပြီးတော့အားမရဘူးပေါ့နော်။ကျွန်တော်တို့ကတက်နိုင်တဲ့များ diversification ကိုကျွန်တော်တို့ကသွားကျင်တယ်။ရေရှည်အတွက်ကတော့ကျွန်တော်တို့က diversify လုပ်ရပါမယ်။ဒါပေမဲ့ဘက်ကရီအခြေအနေလက်တလုံးအခြေအနေကတော့ကျွန်တော်တို့ကတရုတ်ဈေးကွက်ကိုကျွန်တော်တို့ပြစ်တယ်လို့မရပါဘူး။အဲ့တော့တက်နိုင်တဲ့များကျွန်တော်တို့ကဒီ border ကနေပြီးတော့ကျွန်တော်တို့တရုတ်နိုင်ငံကိုရောင်းချတဲ့အနေထားနောက်တစ်ခါ normal ဖြစ်တဲ့ရန်ကုန်စိတ်ကမ်းကနေပြီးတော့တရုတ်နိုင်ငံစိတ်ကမ်းတွေကိုရောင်းချတဲ့အနေထားလည်းကျွန်တော်တို့လုပ်ပါတယ်။အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့တက်နိုင်တဲ့များဆက်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ဈေးကွက်အစ်တွေလည်းကျွန်တော်တို့ရှားမှာဖြစ်တယ်။
ဟုတ်ဈေးကွက်အစ်တွေဆိုတော့ကျွန်တော်တို့ကပြန်ပြက်တွေတိတ်ကြီးပါတယ်။မထိုင်းလို့ဗီယက်နမ်လို့ဆိုတော့ကျွန်တော်တို့ရှိမှာအများကြီးကြောင်းနေတာ။အခုလက်ရှိကန်ဆိုင်နိုင်တဲ့စွမ်းအားကရောလွန်ခဲ့တဲ့နှစ်3လနဲ့တက်ဆိုင်တက်လာပါလိမ့်မယ်မြန်မာ
အဓိကကတော့ကျွန်တော်တို့ကဒီ national competitiveness ပေါ့နော်ကျွန်တော်တို့ဒီအမျိုးသားရှင်ပြိုင်နိုင်စွမ်းကကျွန်တော်တို့အတိုင်းပြည်ကစိန်ခေါ်မှုတွေအများကြီးရှိပါသေးတယ်အခွန်စနစ်နဲ့ပတ်သက်ပြီးတော့ပဲကြည့်မလားနောက်တစ်ခါကျွန်တော်တို့ဒီဒီမူဝါဒတွေနောက်တစ်ခါကျွန်တော်တို့ transportation and logistics ပေါ့နော်ကျွန်တော်တို့အတိုင်းပြည်ကနေပြီးတော့ဒီဆန်ကိုတည်ယူပို့ဆောင်ရတဲ့ဈေးစကားတွေအရန်ကြီးနေပါသေးတယ်အဲ့တော့ဒါတွေကကျွန်တော်တို့ကအချိန်တစ်ခုတော့ကျွန်တော်တို့ကယူရပါအောင်မယ်အဲဒီခုနကကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ပတိန်ကနေအာဝတီတိုင်းပတိန်ကနေရန်ကုန်လာတဲ့ဈေးကရန်ကုန်ကနေစင်ကာပူကိုသွားတဲ့ဈေးတွေအများကြီးများပါတယ်အဲ့တော့ဒီလိုမျိုးအနေအထားတွေကကျွန်တော်တို့ဒီ logistics တွေ transport တွေအများကြီးကျွန်တော်တို့လုပ်ရပါအောင်မယ်ဒါပေမဲ့လည်းခုနကျွန်တော်ပြောသလိုပါအခုဒီအစိုးရလည်းဒါသူတို့လျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးကိုဦးစားပေးလုပ်မယ်ဆိုပြီးတော့ဒါမကြခင်ကပဲအတိုင်းပင်ခံပုဂ္ဂိုလ်ကကျွန်တော်တို့ပြောထားတဲ့ဟာလေးကျွန်တော်တို့ဒါအားရမိတဲ့အနေအထားတွေတစ်ခုရှိပါတယ်နောက်ဖွံ့ဖြိုးရေးမိတ်ဖက်တွေဖြစ်တဲ့ဒီ IFC ကို World Bank ကို ADB တို့ကလည်းဒီလျှက်စစ်နဲ့လမ်းပန်းဆက်သွယ်ရေးကိုကျွန်တော်တို့ကူညီမယ်ဆိုရင်တော့ကျွန်တော်တို့ကဒီနှစ်နှစ်သုံးနှစ်အတွင်းမှာပေါ့နော်နှစ်နှစ်သုံးနှစ်အတွင်းမှာကျွန်တော်တို့ infrastructure ဖွံ့ဖြိုးမှုကကောင်းလာမယ်ဆိုရင်တော့ကျွန်တော်တို့ဒါပို့ပြီးတော့ကျွန်တော်တို့ဒါရှင်ပြိုင်နိုင်မှုကပို့ပြီးတော့ကျွန်တော်တို့တိုးတက်လာမှာပေါ့နော
်ကျေးဇူးများကြီးတင်ပါတယ်ဗျာမယ်အောင်ရှင်ပြန်ပြီးတော့ဖြေရပြည်လည်းပြည့်စုံပါတယ
်ဟုတ်ကဲ့ပါ
ကြည့်ကြသိသက်တဲ့မြင်မြင်ထားကုန်တာဆင်ခဲ့ကြတာပါထတာရှင်များရှင်အခုထာမှာတော့ VO ရဲ့တောက်ကြနေနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
်တကူရဲမှာချထားမဲ့အမေရိကန်တက်တုံးခွေတုံးစနစ်အတွက်ဒေါ်လာတန်တထောင်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပဲပယ်ချလိုက်ပါတယ်တောင်ကိုရီးယားဆိုရကမြင်တဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကတက်တုံးခွေတုံးစနစ်ချထားပြီးလက်ပတ်ဖို့နဲ့မွန်မှန်ထင်းထင်းရမှာအကုန်ချခံမှုနိုင်ငံကလက်ခံထားတဲ့ရည်တည်ချက်အတိုင်းအပြောင်းအလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါအာဖဂန်နိုင်ငံမှာရှိတဲ့တာလီဘန်စစ်သွေးကြွတွေကနှစ်စဉ်နှစ်တိုင်းလုံးလျရှိတဲ့နေဦးရည်စစ်စင်ရေးစတင်ဆင်နွှဲရမှာပြပကကြီးကြော်သူတွေဖြစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုပြစ်မှတ်ထားတက်ခဲ့မယ်အကြောင်းပြောဆိုထားပါတယ်အဲဒီမဲ့အာဖဂန်ကာဝေးဝန်ကြီးဌာနပြောဝင်ရသူကတော့အာဖဂန်တပ်တွေအနေနဲ့အပြည့်အဝပြင်ဆင်ထားပြီးအရင်နှစ်တွေတုန်းကလည်းတာလီဘန်ရဲ့စစ်စင်ရေးတွေကိုခြေမုံသွားမယ်အကြောင်းတုံ့ပြန်ပြောဆိုထားတာပါဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံထက်သီးညီလာခံတရားဖို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆက်စုကြည်ကမနီလာမြို့တော်ကိုဒီကနေ့ပဲရောက်ရှိသွားပါတယ်ဒေါ်ဆက်စုကြည်အနေနဲ့အချိန်ဆုံးစမြောက်အာဆီယံထက်သီးညီလာခံနဲ့ဆက်ဆက်စည်းဝေးပွဲတွေကိုတက်ရောက်မှာဖြစ်တဲ့အကြောင်းလဲမြန်မာသမ္မတရုံးပြောဝင်ပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်ဒေါ်ဆက်စုကြည်ပါဝင်အာဆီယံစနေနဲ့ခေါင်းဆောင်တွေတက်ရောက်မဲ့ထက်သီးညီလာခံမတိုင်ခင်ကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးအစည်းအဝေးပွဲကတော့အပြီးမှာပဲထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားရဲ့ပဲထဲထက်တုံးနဲ့နျူကလ িয়ার ဆန်တက်မှုတွေပေါ်စိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်ကိုရီးယားကျွန်းဆက်ကမတည်ငြိမ်ဖြစ်နေတဲ့အခြေအနေကဒေသရင်းကိုပါကျော်လွန်ရိုက်ခတ်နေတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဘက်ကထုတ်ပြန်လိုက်တဲ့ကြေညာချက်ကဖော်ပြထားပါတယ်သက်ဆိုင်ရာနိုင်ငံတွေအားလုံးအနေနဲ့လည်းတင်းမာမှုတွေကြီးထွားမလာအောင်ထိနေနေနေဆောင်ရွက်ဖို့လည်းတိုက်တွန်းထားတာပါ
သတင်းကြေညာကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါဒီနေ့နေ့တဲ့စီစဉ်ထုတ်လွှင့်မှုကတော့ရှားဖောင်ဖြစ်ပြီးတော့ဟင်းကြေညာကတော့နာရှွမ်းခါလေးဖြစ်ပါတယ်ကျွန်မအီတန်စမရှင် View American တန်ညာပိုင်းမြန်မာဘာသာစီစဉ်လေးကိုည9:00နာရီ10:00နာရီထိလိုင်းတိုမီတာ24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ် VOA ကိုနားဆင်လို့အားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်တော်တာရှင်ပေါင်းကျမ်းမာရှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.